ယူကရိန်းနိုင်ငံနဲ့ပတ်သက်လို့ရုရှားရဲ့ရည်တည်လှုပ်ဆောင်ချက်တွေကြောင့်ပြစ်မှတ်ထားပိတ်ဆို့မှုတွေပြုလုပ်ထားတဲ့စီးရင်တဲ့နောက်ထပ်လူပုဂ္ဂိုလ်နဲ့စီးပွားရေးလုပ်ငန်း26ခုကိုအမေရိကန်ပြည်ထောင်စုကထပ်တိုးချမှတ်လိုက်ပါတယ်။အခုပြဋ္ဌာန်းလိုက်တဲ့ပိတ်ဆို့မှုအသစ်ထဲကလူပုဂ္ဂိုလ်နဲ့စီးပွားရေးလုပ်ငန်း23ခုလို့ဟာ Klashnikov မောင်းပြန်တင်နာထုတ်လုပ်သူ Klashnikov Concern Company နဲ့သမ္မတ Vladimir Putin နဲ့နှိစပ်ပြီးလက်ရှိချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတွေကိုရှောင်ရှားနေတဲ့ Gennady Timchenko နဲ့ဘော်ဒစ်ရိုတန်ဘတ်တို့နဲ့ဆက်နွယ်နေသူတွေဖြစ်တယ်လို့အမေရိကန်ဘာသာရေးဌာနကကြာသပတေးနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူတို့အားလုံးဟာလက်ရှိမှာပိတ်ဆို့အရေးယူတဲ့စီးရင်ထဲမှာပါပြီးသားသူတွေဖြစ်ပါတယ်။အသစ်ပြဋ္ဌာန်းလိုက်တဲ့ပိတ်ဆို့အရေးယူခံရသူတွေစီးရင်ထဲမှာရုရှားနိုင်ငံကလက်နက်ထုတ်လုပ်တဲ့ကုမ္ပဏီနှစ်ခု၊အများပြည်သူပိုင်ဘဏ္ဍာငွေကြေးနဲ့ရုပ်ဝတ္ထုပစ္စည်းသို့မဟုတ်ဒီမိုကရေစီအသင်ကူးပြောင်းရေးလုပ်ငန်းတွေကိုပျက်စီးအောင်လှုပ်ဆောင်နေတဲ့ယူကရိန်းအစိုးရအရာရှိဟောင်းသို့မဟုတ်သူတို့ရဲ့နှိစက်သူ၄ဦးမနစ်ကရုရှားကတင်ပိုက်လိုက်တဲ့ပင်လယ်နဲ့ကျွန်းဆွယ်မှာရှိတဲ့ခရိုင်းမီးယားဒေသကစိတ်ကမ်းဝန်ထမ်း၅ဦးနဲ့ခရိုင်းမီးယားဒေသကဖယ်ရီသင်္ဘောမောင်းသူ၁ဦးတို့ပါဝင်ပါတယ်။အမေရိကန်အစိုးရကပိတ်ဆို့အရေးယူခံထားတဲ့လူပုဂ္ဂိုလ်နဲ့စီးပွားရေးလုပ်ငန်းတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ထား권ရှိသလိုအမေရိကန်နိုင်ငံသားတွေအနေနဲ့လည်းသူတို့နဲ့ထိစပ်စီးပွားလုပ်ခွင့်မရှိပါဘူး။အခုအသစ်ချမှတ်လိုက်တဲ့ပိတ်ဆို့အရေးယူမှုတွေဟာရုရှားအပေါ်လက်ရှိချမှတ်ထားပြီးဖြစ်တဲ့ပိတ်ဆို့အရေးယူမှုတွေကိုဆက်လက်ထိန်းသိမ်းထားဖို့ဖြစ်ပြီးအရှင်မြင့်လှုပ်ဆောင်ခြင်းမဟုတ်ဘူးလို့အမေရိကန်အစိုးရအရာရှိတွေပြောတာကိုကိုကာပီသတင်းနယ်မှာဖော်ပြထားပါတယ်။